2012ခုနှစ်လန်ဒန်အိုလံပစ်အားကစားပွဲတော်ရဲ့ဒီကနေ့မီတာ200အပြည့်ပြိုင်ပွဲမှာတော့ကမ္ဘာအမြန်ဆုံးအပြည့်သမားအဖြစ်ကင်မွန်တက်ခံရတဲ့ဂျမေးကာနိုင်ငံသားအပြည့်သမားဦးစိန်ဘုတ်ရှင်ပြိုင်သွားဖို့ရှိနေပါတယ်။တနင်္ဂနွေနေ့မီတာ100တာရိုပြည့်ပွဲမှာရှူတိစိတ်စုခုခဲ့တဲ့ဘုတ်ဟာဒီကနေ့ပွဲမှာသူနဲ့တသင်းနဲ့သာလေ့ကျင့်ပေါ်လေ့ကျင့်ပဲနဲ့အဓိကပြန်ပြန်လဲဖြစ်တဲ့ယိုဟန်ဘလိတ်ကိုအနိုင်ပိုင်နိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။တနင်္ဂနွေနေ့မီတာ100ပြည့်ပွဲမှာလည်းဘလိတ်ကဒုတိယဆုဖြစ်ငွေတစိတ်သာချိတ်ခဲ့တာဖြစ်ပါတယ်။မီတာ200နောက်ဆုံးဖိုင်နယ်ပွဲကိုတော့ကြာသပတေးနေ့ကျင်းပမှာဖြစ်ပါတယ်။မီတာ110တန်းကျော်ပြည့်ပွဲမှာတော့2008ခုနှစ်ဘေကျင်းအိုလံပစ်မှာဒဏ်ရာကြောင့်ထွက်လာရတဲ့တရုတ်နိုင်ငံသားလူရှန်းဟာဒီကနေ့ပွဲမှာလည်းပထမတန်းကိုခုံကျော်ရမှမလွတ်ဘဲလဲသွားခဲ့ရတာကရှုံးနေခဲ့ရပါတယ်။အမျိုးသမီးမီတာ100တန်းကျော်ပြေးပွဲမှာတော့ဩစတြေးလျနိုင်ငံသူဆယ်လီပီယာဆန်ကအမေရိကန်နိုင်ငံကလက်ရှိချန်ပီယံဒေါဟာပါနဲ့ထိပ်တန်းအပြည့်သမားလူလူဂျုံးစ်တို့ကိုအနိုင်ယူပြီးရှူတစိတ်စုရရှိခဲ့တာပါ။နောက်ဆုံးအချိန်ထိစုစုပေါင်းစုရရှိမှုတွေမှာတော့တရုတ်နိုင်ငံကရှူတစိတ်32ခုပါဝင်65ခုနဲ့ပထမအမေရိကန်ကတော့ရှူတစိတ်29ခုပါဝင်စုစုပေါင်း63ခုနဲ့ဒုတိယအင်ရှင်ဗြိတိန်နိုင်ငံကတော့ရှူတစိတ်19ခုနဲ့စုအလုံးပေါင်း43ခုရရှိပြီးတတိယနေရာမှာရှိနေကြပါတယ်။